ကအင်္ဂလိပ်မြန်ကန်ဆိုင်ကန်ဒါမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ EDM အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း Up for grabs
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက UB up ကအပေါ် FUR 4ကအတွဲ GRABS grabs ကလက်နဲ့လူဖို့ဒါမှမဟုတ်ဖမ်းဖို့ဆိုတော့စကူခုံးရဲ့တိုက်ရိုက်ဒီပဲကဖမ်းဖို့လူယူဖို့အပေါ်မြောက်တင်ပေးလိုက်တာပေါ့EDM ဆိုရဲ့တဝိုက်ဒီပဲကလည်းတိတ်မကွာလာပါဘူးပစ္စည်းတစ်ခုကိုအပေါ်မြောက်ပစ်လိုက်ပြီးဖမ်းမိတဲ့လူယူဆိုတဲ့သဘောမျိုးဖြစ်ပါတယ်ရသူယူဆိုတဲ့သဘောမျိုးလိုလည်းဆိုနိုင်ပါတယ်ရွေးကောက်ပွဲတွေရာဓူးရွေးချယ်ပွဲတွေမှလည်းဒီတိုင်းပါပဲရာဓူးအတွက်ဒါမှမဟုတ်မဲဆန္ဒနေရာအတွက်ဘယ်သူကနိုင်မယ်ဘယ်သူကိုရွေးမယ်ဆိုတာအတိအကျမပြောနိုင်ဘဲစူးစမ်းတဲ့လူမဲဆွယ်ကောင်းတဲ့လူတခါတရံလဲကံကောင်းတဲ့လူနိုင်မဲ့နေရာမျိုးကိုဆိုတာဖြစ်ပါတယ်တနည်းတော့နိုင်ငံရေးပါတီတွေရဲ့အမကနေမြေတွေမဟုတ်ကြဘဲအဲ့ဒီအနေကမဲဆန္ဒရှင်တွေဟာဘယ်ပါတီကပဲဖြစ်ဖြစ်သူတို့ချိုင်ရင်သူတို့ရွေးမယ်မဲပေးမယ်ဆိုတဲ့မဲဆန္ဒနေမြေဆိုရင် up for grabs ဆိုတဲ့အသုံးကိုရည်ညွှန်းသုံးပါတယ်ယာဒူးတွေလဲရွေးချယ်ရမှာဒီယာဒူးတွေဘယ်သူကိုခန့်အပ်မယ်ဆိုတာကိုတသက်မမကြိုတင်ရထားတာမျိုးမရှိဘဲအရေးချင်းပြည့်သူစူးစမ်းသူကံကောင်းသူစသဖြင့်သဘောကျရင်ကြသလိုခန့်နိုင်မဲ့အခြေအနေမျိုးကိုဒီ EDM ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီနည်းအားဖြင့်တော့ဥသူယူရသူယူဆိုတဲ့သဘောမျိုးလိုလေးဆိုနိုင်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ This constituency in the Delta area is up for grabs. We just don't know who will win.
မြို့မကျွန်းပေါ်ရဲ့အဲ့ဒီမဲဆန္ဒနေမြေကတော့ရသူယူမဲ့အနေထားမျိုးပဲဘယ်သူကနိုင်မဲခံမမို့ခက်တယ်လို့ဒီပြရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ This constituency in the Delta area is up for grabs. We just don't know who will win.
ခုဆက်လက်ကြည့်ပြပြီးမှကတော့
wild card
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက WILD wild ကအရင်CARD card ကဒီနေရာမှာဖဲကြဆိုတော့စကူထုံရဲ့ဓာတ်ရိုက်ဒီပေကတော့ဖဲကြအရင်ပေါ့ဒီသုံးကဖဲကစားရမှာလူတိများတဲ့ဂျိုကာလူမျိုးပါပဲလူတဲ့နေရာမှာသုံးနိုင်ရဲ့ဖဲကြကိုခေါ်တာဖြစ်ပါတယ်ဆိုလိုတာကတော့ဂျိုကာလူမျိုးဖဲကြကိုလူတဲ့နေရာမှာသုံးနိုင်တဲ့အတွက်ကြောင့်လေဂျိုကာလက်ထဲရောက်နေသူအနေနဲ့သူလူတဲ့နေရာကိုထည့်သုံးနိုင်တာမျိုးဖြစ်ပါတယ်ဒါကြောင့်လေအဲ့ဒီဖဲဟာတခြားဖဲတွေလိုဘာဖဲဖြစ်တယ်ဆိုတာကိုကြိုတင်ပြောနိုင်ဖို့ခက်တဲ့ဖဲမျိုးဖြစ်ပါတယ်။ EDM ဆိုတဲ့တဝိုက်ဒီပဲကလည်းအလားတူပါပဲ။ Wild card ကလူတူဒါမှမဟုတ်ကိစ္စတစ်ခုခုအကြောင်းအရာတစ်ခုခုရဲ့အနေအထားကိုကြိုတင်ခံမရခက်တာမျိုးကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ရွေးကောက်ပွဲမှာ Wild card နဲ့ပတ်သက်တဲ့အတုံး George Gobi တာကိုလေ့လာကြည့်ကြရအောင်ပါ
။ The wild card in the upcoming general elections is the advance votes. No one knows how these votes will turn out.
လာမယ့်ရွေးကောက်ပွဲမှာဘယ်လိုအဖြေထွက်မလဲဆိုတာကတော့အခက်ခတ်ဖို့ခက်တာကကြိုတင်မဲတွေပါပဲ။အဲ့ဒီမဲတွေဘယ်လိုအဖြေထွက်လာမလဲဆိုတာဘယ်သူကမှမသိနိုင်ကြဘူးလေလို့ဒီပေရပါလေ။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The wild card in the upcoming general elections is the advance votes.No one knows how these votes will turn out.
ခုနောက်ဆုံးတင်ပြပြီးမှကတော့
level playing field
ဖြစ်ပါတယ်စာလုံးပေါင်းက level level ကညီတာတူတာတခြားနည်းဖြစ်တာ playing playing ကစားတာ field field ကလွင်ပြင်ကွင်းဆိုတော့စကားပိုက်တစ်ခုရဲ့ဓာတ်ရိုက်အသေးပဲကတော့မြေပြင်ညီတဲ့ကစားကွင်းတပြေးညီတဲ့ကစားကွင်းဖြစ်ပါတယ်ဒီနေရာမှာ feel ဟာမျက်စိနဲ့မြင်တွေ့ရတဲ့ကွင်းပြင်လိုရုပ်ဝတ္ထုဖြစ်နိုင်သလိုမျက်စိနဲ့မမြင်နိုင်တဲ့ကစားရာမှာအခြေအနေအနေအထားမျိုးကိုလည်းရည်ညွှန်းသုံးတာဖြစ်ပါတယ်။အကစားပွဲတိုင်းမှာစီးမြင်တွေရှိကြတဲ့အတိုင်းကစားသမားဒိုင်းတွေနဲ့ပြိုင်ပွဲတစ်ခုခုမှာနိုင်ဖို့ခွင့်အရေးဒန်းတူရကြတာကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့တစ်ဖက်ကနေမညစ်ထားဖို့တစ်ဖက်ကိုအသာစီးပေးထားတာမျိုးမဖြစ်တဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။EDM ဆိုတဲ့တဝိုက်ဒီပဲကလည်းမကွာလှပါဘူးအခွင့်အရေးအားလုံးတန်းတူရကြတာအခြေအနေဟာတစ်ဖက်ဆောင်နေမဖြစ်တာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်ရွေးကောက်ပွဲအခြေအနေမျိုးမှာနိုင်ငံရေးပါတီတွေအနေနဲ့အားလုံးတန်းတူအခွင့်အရေးရကြတာ မက်စ်ပဲလှုပ်ရှားရမှလည်းအခွင့်အရေးတူတူရကြတာမျိုးကိုဒီအတုံးနဲ့ရည်ညွှန်းသုံးနိုင်ပါလေ
Despite the lack of a level playing field during the elections, voters were able to express their right to choose.
ဒီကဘွေမှာအချင်းနေဟာတစ်ဖက်ဆောင်းနေဖြစ်နေပြီမဲ့လို့လေမေဆန္ဒရှင်တွေကသူတို့ရွေးချယ်ပိုင်ခွင့်ရှိတာကိုတည်တည်ပြနိုင်ခဲ့ကြတယ်လीလို့ဒီပေရပါတယ်
Despite the lack of a level playing field during the elections, voters were able to express their right to choose.
ဒီကနေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Up for grabs, wild card, level playing field.
ဖြစ်ကြပါတယ်။နောက်တရင်ပါခုလိုချိန်ညွှန်းမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။Thank you.